တော်ရရှိမှာခင်ဗျ။အေးလက်နက်ကင်အုပ်စုဖမ်းဆီးခေါ်ဆောင်သွားတဲ့ဘူဒီတောင် NLD ဥက္ကဋ္ဌတယောက်အစိုးရရဲ့လက်နက်ကြီးပြက်ကတ်ခံရမှုအောက်မှာတည်ဆုံသွားပြီဆိုတဲ့ထုတ်ပြန်ကြေညာမှုသတင်းတွေကိုဖတ်နေရပါတယ်။နှစ်သက်ဟာငြိမ်းချမ်းမှုတွေကိုမျှော်လင့်ရမယ့်စာစစ်ပွဲတွေပဋိပက္ခတွေနဲ့ပြည့်နှက်နေပါတယ်။အနာဂတ်အတွက်ဘလို့စိတ်ကူးမျိုးတွေနဲ့ဖြတ်တန်းကြမလဲ။ဆွေးနွေးညင်ကုန်ကြည့်ကြရအောင်။လူတွေဘာကြောင့်လက်နက်ကင်ရတယ်လက်တွေ့နိုင်ငံရေးကိုတွေးပတ်တန်ယူမှုတွေနဲ့ဘာကြောင့်ဖြစ်ရှင်းရတယ်စစ်ပွဲတွေရဲ့စိတ်သဘောထားများအကြောင်းလီလာသုံးသပ်နေသည်သူတွေသည်တွေးကြတော့အခုလူသုံးသပ်ပြခဲ့ပြီးပါတယ်စစ်ဆိုတာနိုင်ငံရေးရဲ့အဆက်ဖြစ်တယ်ဆိုတဲ့စကားကိုလူတွေပြောလို့ရှိကြတယ်ဗျတကယ်တော့နိုင်ငံရေးရဲ့အဆက်ကလည်းစစ်ပွဲတွေဖြစ်လာနိုင်တာပါပဲဥပမာအီရတ်နဲ့လီဗာကိုကြည့်လိုက်လေဗျ2003ခုနှစ်အီရတ်စစ်ပွဲပြီးဘဂရက်မြို့ကြီးပေါ်မှာဆရာဟူစိန်ပြုတ်ကျသွားလို့အောင်ပွဲခံနေခြင်းအီရတ်ရဲ့အခြေခံဥပဒေတက်နဲ့နိုင်ငံတော်တစ်ခုစီကိုသွားဖို့စိတ်ကူးရင်နေကြချိန်မှာ Euphrates မြစ်ပေါ်မှာတော့ဒေသဆိုင်ရာဆွန်နီလက်နက်ကင်တပ်တွေဟာအမေရိကန်စစ်သားတွေရဲ့အလောင်းတွေကိုတွေးတန်ရဲရဲဆွဲခေါ်လာပြီးပုံကန်မှုတွေကိုစတင်လိုက်ကြတယ်။နိုင်ငံတကာတိုင်ဝမ်ဟာအီရန်နိုင်ငံကြီးတည်ငြိမ်အေးချမ်းသွားပြီးဖက်ဒရယ်ပြည်ထောင်စုတစ်ခုစီကိုတိစောက်နိုင်မယ်လို့ထင်ခဲ့ကြတာဘူး။တကယ်တော့အီရန်စစ်ပွဲဖြစ်နေကြတဲ့ကလက်နက်ကင်အုပ်စုအားလုံးဟာကိုယ်အနာကအတွက်သတိကြီးကြီးပြင်ဆင်နေခဲ့ကြပါတယ်။ဆရာဟူစိန်ပြုတ်ကျသွားတယ်ဆိုတာကိုတောက်ခံပေမဲ့အီရန်နိုင်ငံဟာရှီးယားဘာသာဝင်တွေလွှမ်းမိုးတဲ့နိုင်ငံရေးအာဏာရှင်စနစ်တကူစီကိုရွှေ့ပြောင်းတော့မယ်ဆိုတာကိုဒီမောပေါက်နေကြပါတယ်။ဒါကြောင့်လည်းသူတို့ဟာသူတို့နိုင်ငံတွေကိုထိမ့်သိမ်းထားနိုင်မှုအတွက်လက်နက်အင်အားလူအင်အားစုဆောင်းပြင်ဆင်ခဲ့ကြပါတယ်။သူတို့ထင်သလိုပါပဲ။အီရတ်ဝန်ကြီးချုပ်တစ်ဟာအသက်ဖွဲ့စည်းလိုက်တဲ့အစိုးရအဖွဲ့ထဲမှာသူရဲ့ရှီးယားမော့စလင်တွေကိုပဲအများဆုံးခံထားလိုက်တယ်။တခြားဘာသာဝင်တွေကိုလွတ်တော်ထဲမှာဟန်ပြနေရပေးထားတယ်ဆိုပေမဲ့သူတို့မှာလုတ်ပိုင်ခွင့်ဆိုလို့မမေ့ရရမရှိကြပါဘူး။ဒါပေမဲ့အီရတ်ဝန်ကြီးချုပ်နော်ရီအမ်မာလီကီဟာလည်းစိန်ခေါ်မှုအသက်နှစ်ခုနဲ့ရင်ဆိုင်လိုက်ရပါတယ်။ပြည်တွင်းစိန်ခေါ်မှုနဲ့ပြည်ပစိန်ခေါ်မှုဆိုပါတော့ပြည်တွင်းမှာကသူ့ကိုဘက်ဂရက်နဲ့မျိုးကြီးတချို့မှထောက်ခံကြတာမှန်ပေမဲ့တခြားလူမျိုးစုဘာသာရေးကောင်းဆောင်တွေလက်နက်ကင်အုပ်စုတွေကပုံကန်ခဲ့ကြပါတယ်။ပြည်ပဆက်ဆံရေးကိုကြည့်လိုက်ပြန်တော့လဲသူဟာရှီးယားမော့စလင်ဖြစ်တဲ့အတွက်အီရန်နိုင်ငံနဲ့နှိစာရပါတယ်။အီရန်ရဲ့လာမှုစစ်ဖွဲ့မှုကိုမလွဲမသွေကြုံရပါတယ်။ဒါပေမဲ့တစ်ဖက်ကိုကြည့်လိုက်ပြန်တော့လဲအီရန်စစ်ဖွဲ့ကိုဥဆောင်တိုက်ခဲ့သူအမေရိကန်ပြည်ထောင်စုဟာအီရတ်နိုင်ငံရေးထဲမှာအတွင်းကြကြပေါဝင်ပတ်သက်နေပြန်ပါတယ်အီရတ်ကောင်းဆောင်တဲ့ခါအီရတ်နဲ့နီဇာလာလီလီအမေရိကန်တို့ရဲ့ဒေသဆိုင်ရာအကျိုးစီးပွားအတွက်အန္တရာယ်ရှိတာလေလို့ခန်းစားရပါတယ်အီရန်ဘက်ကကြည့်လိုက်ရင်လည်းဒီသဘောပါပဲအမေရိကန်တွေကိုသူတို့ရဲ့ပထဝီဝင်နိုင်ငံရေးမှာဝင်ရောက်ဆက်ဖက်လာမှာကိုမလူလားကြပါဘူးအီရတ်ဝန်ကြီးချုပ်တဲ့နော်ရီအမ်မာကီလီအထွတ်ရေးချယ်စရာများများမရှိပါဘူးသူတို့ကအီရန်နဲ့နီနီကကနေနေရတာမဟုတ်လားဒါကြောင့်လဲအမေရိကန်ကောင်းဆောင်တွေရဲ့အမြင်မှာအီရတ်ဝန်ကြီးချုပ်တဲ့ခါပြဿနာတစ်ခုဖြစ်လာပါတယ်သူရဲ့အစိုးရအဖွဲ့စီမံခန့်ခွဲမှုဟာငြိမ်းချမ်းရေးနဲ့အီရတ်နိုင်ငံတစ်ခုကိုမထူထောင်နိုင်ဘူးဆိုတဲ့အကြောင်းပြချင်တဲ့အမ်မာကီရီကိုစတင်ဝေဖန်လာပါတော့တယ်မြန်မာနိုင်ငံကလည်းဆရာဟူစိန်အလုံးအီရတ်လို့ဖြစ်လာပါတယ်ဥပမာလူမျိုးစုလက်နက်ကင်အုပ်စုတွေကိုကြည့်လိုက်ပါ1988အရေးတော်ကြီးဖြစ်ပွားတော့သူတို့လက်နက်ကင်တော်လာကြီးနဲ့အားဖြည့်ခဲ့ကြတာပဲမိုင်းယာမဲတော်တိုက်ပွဲတွေဆိုတာနာမည်ကြီးတိုက်ပွဲတွေဒါပေမဲ့အီရတ်နဲ့မတူတာကမြန်မာပြည်မှာဆရာဟူစိန်ကိုဖြုတ်ချတယ်လို့မျိုးဖြုတ်မချနိုင်ခဲ့ပါဘူးရင်ဆိုင်နေရတဲ့ပြဿနာတချို့ကိုထွက်ပေါက်ဖြစ်စေဖို့အတွက်စစ်မျက်နှာအားလုံးဖွင့်ရင်ဆိုင်နေရတယ်လို့မျိုးမဖြစ်ရအောင်ဆယ်ဆိုးရဟာလူမျိုးစုလက်နက်ကင်အုပ်စုတွေနဲ့ယာယီအပေးယူလုပ်မှုတွေပြုလုပ်ခဲ့ပါတယ်။1989ဘာကဘာပြုတ်ကွဲအပြီးမှာကွန်မြူနစ်ဗိုလ်ဟုကိုအာဏာသိမ်းပစ်လိုက်တဲ့ဝါလက်နက်ကင်တပ်တွေနဲ့ကိုကန့်လက်နက်ကင်အုပ်စုတွေကချင်လက်နက်ကင်အုပ်စုတွေဟာဗိုလ်ချုပ်ခင်ညွန့်တို့နဲ့အပြစ်ကရဆက်ပြီးပြည်ပကိုပြန်ရောက်လာကြပါတယ်။ကြောက်တွင်းနေအပါအဝင်တခြားစီးပွားရေးလုပ်ငန်းတွေကိုလုပ်ပိုင်ခွင့်ရကြပါတယ်။ဒါပေမဲ့ထူးခြားတာကရေပေါ်ပြန်ရောက်လာတဲ့လက်နက်ကင်အုပ်စုတွေဟာသူတို့ချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူညီမှုတွေဟာရေရှည်မှမတည်မြဲဘူးဆိုတာသိကြပါတယ်။ဒါကြောင့်လည်းအချိန်ကြာတော့စီဝါရေးတိဆောက်မှုတွေလုပ်ကြတယ်။သူတို့ရဲ့စစ်တပ်ကိုတိုးချဲ့ကြပါတယ်။ဆယ်စုနဲ့နှစ်စုတွင်မှာသူတို့ရဲ့နယ်မြေတွေဟာဗမာစစ်တပ်ချုပ်ကန့်ထားတဲ့တိုင်းရင်းသားနယ်မြေတွေလိုမဟုတ်ပဲဖွံ့ဖြိုးတိုးတက်လာပါတယ်။အထူးသဖြင့်ဝါနယ်နဲ့မိုင်းလာနဲ့ဒေသတွေဆိုပါတော့အခုလက်ကြည့်လိုက်ရင်ရခိုင်ဒေသကလက်နက်ကင်ပဋိပက္ခတွေဟာအချိန်တိုးတိုးအတွင်းမှာအချိန်ပြင်းလာတယ်။အေးဟာလူစိတ်ဝင်စားအောင်လုပ်နိုင်လာပါတယ်။သူတို့မှလည်းမိုင်းလာနဲ့ဝါပြည်နယ်တွေမှာလို့အိမ်မက်တွေရှိကောင်းရှိမှာပေါ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဟာတိုင်းရင်းသားတွေရဲ့အနာဂတ်ကိုလုံခြုံသေးချာအောင်လုပ်မပေးနိုင်ဘူးဆိုတဲ့တန်တရားစိတ်တွေကြီးထွားလာပြီဆိုရင်ပြည်ရင်းမငြိမ်သက်မှုတွေကိုပုံမှုရင်ဆိုင်ရပါတော့မယ်စစ်ပွဲတွေအပေါ်မှာကြည့်ပြီးနိုင်ငံကြီးဖွဲ့စည်းပုံမှာပြောင်းလဲပြစ်နိုင်တယ်ဆိုတာကိုယုံကြည်နေကြပါတယ်အီရတ်မှာလည်းယနေ့တိုင်အဲ့လိုမျိုးအခြေအနေတွေကြုံတွေ့နေရတယ်မဟုတ်လားမြန်မာဆိုရရဲ့နိုင်ငံတကာဆက်ဆံရေးကိုကြည့်လိုက်မယ်ဆိုရင်အီရတ်ခေါင်းဆောင်တစ်တွေကြုံနေရတယ်လို့မျိုးပါပဲအီရတ်မှာတော့အိမ်နီးချင်းဩဇာကြီးမားတဲ့နိုင်ငံကအီရန်ဖြစ်နေပေမဲ့မြန်မာပြည်မှာတော့တရုတ်ပြည်ကြီးကတည်ရှိနေတယ်လေ။ဒါ့အပြင်အမေရိကန်နဲ့အနောက်နိုင်ငံတွေကအီရတ်ဝန်ကြီးချုပ်တဲ့အပေါ်ရှုမြင်တယ်လို့ပဲ။မြန်မာပြည်က NLD အစိုးရဟာတိုင်းရင်းသားလူမျိုးစုကိုယ်စားလှယ်တွေကိုအစိုးရဖွဲ့ထဲမှာတိတ်မသွင်းမဲ energy လွှမ်းမိုးရေး policy တွေကိုလှုပ်ဆောင်နေတယ်လူအခွင့်အရေးချိုးဖောက်မှုတွေကိုတက်တက်ကြွကြမကကွယ်ပေးနိုင်ဘူးလို့ဝေဖန်နေကြပါတယ်သောတာရှိမှာခင်ဗျာတခါတော့ကအီရတ်အာနာရှင်ဆရာဟူဆုံမျိုးဘုံရန်သူအဖြစ်သဘောထားတိုက်ပွဲဝင်ခဲ့ကြတဲ့အီရတ်လက်နက်ကိုင်အုပ်စုတွေဟာဒီမိုကရက်တစ်ပြုပြင်ပြောင်းလဲရေးကာလမှာအစိုးရတင့်နဲ့ပြန်လဲထိတိုက်တွေ့ကြပါတော့တယ်မိဟောင်းဆွေဟောင်းတွေကိုကြောခိုင်းပြီးအစိုးရဖွဲ့ရင်းမှာမိပါတီတစ်ခုတည်းကိုသာဦးစားပေးလွှမ်းမိုးနိုင်ရေးကိုအဓိကထားမှုကြောင့်ပြည်ရင်းမှာသာမကနိုင်ငံကဆက်ဆံရေးမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်လိုက်ရပါတော့တယ်တော်ရချင်းမြန်မာပြည်သူတွေလည်းငိမ့်ငိမ့်ရင်းနဲ့ဒန်းလူကြီးကိုသဘောထားကြီးကြီးဖန်ပြီးပေးနိုင်မဲ့အစိုးရတွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။